မြန်မာနိုင်ငံတဝန်းမျိုးကြီးတွေမှာမျက်နှာပုံရိပ်ဖန် facial recognition နည်းပညာသုံးတရုတ်နိုင်ငံလုံးကင်မရာတွေတက်ဆင်နေတဲ့အကြောင်းဒီကိစ္စကိုတိုက်ရိုက်သိပြီးတော့ပါဝင်ပတ်သက်တဲ့သူ၃ဦးပြောတာကို writer သတင်းကဖော်ပြပါတယ်စစ်တပ်အနာသိမ့်ပြီးတော့2020ခုနှစ် February နောက်ပိုင်းကလေးကမော်လမြိုင်အပါဝင်အနည်းဆုံးအဓိကမြို့ကြီး၅မြို့မှာအလားတူစောင့်ကြည့်တဲ့ကင်မရာတွေတက်ဆင်နေတယ်လို့အမည်မဖော်လို့သူ၃ဦးကပြောပါတယ်အရင် NLD အစိုးရလက်ထက်ကလေးကရှိခဲ့တဲ့မြို့ကြီး၅မြို့မှာရာဇဝတ်မှုတိုက်ဖြစ်ပြီးစောင့်ကြည့်ကင်မရာတက်ဆင်တဲ့အစီအစဉ်တွေကိုထပ်ပြီးတော့တိုးချဲ့တာလို့လည်းဆိုပါတယ်ကရင်ပြည်နယ်ဖအံမြို့ပေါ်မှာတော့ဒီစနစ်တက်ဆင်ပြီးသွားပြီလို့ကရင်ပြည်နယ်စီးပွားရေးရာဝန်ကြီးစောခင်မောင်မြင့်က VOE ကိုပြောပါတယ်
အာလို့ဒီမှာတော့ဒီနေ့အာလို့ရပါတယ်။အာလို့ကတော့တက်တာပြီးတော့ဒီနေ့တော့
ဒီစနစ်ကိုတက်ဖို့အတွက်တန်တန်အောင်ခဲ့တဲ့ပြည်ရင်းကုမ္ပဏီနှစ်ခုကတော့ဖစ်ကလုံခြုံရေးကုမ္ပဏီနဲ့နောင်ယူနည်းပညာကုမ္ပဏီဖြစ်ပါတယ်။ဒီကုမ္ပဏီနှစ်ခုအတွက်လိုအပ်တဲ့ကင်မရာနဲ့ဆက်ဆက်နည်းပညာအပူပစ္စည်းတွေကိုတရုတ်လုပ်ငန်းကြီးဖြစ်တဲ့ Zijian Dahua Technology Huawei နဲ့Head Vision ကုမ္ပဏီတွေကနေရတာလို့ Writer သတင်းဌာနကအမည်မဖော်လိုတဲ့သူတွေကိုကိုးကားပြီးရေးသားထားတာပါ။မြို့နယ်တစ်ခုမှာကင်မရာအလုံးနေရာဝန်းကျင်လောက်တက်ဆင်သွားဖို့ရှိတယ်လို့ Writer သတင်းကအမည်မဖော်တဲ့သတင်းရင်းမြစ်တချို့ကိုကိုးကားပြီးရေးသားထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရတာရော Municipal အုပ်ချုပ်ရေးယုံစင်ယုံကရော Writer သတင်းဌာနအမည်ကိုတုံ့ပြန်ဖြေဆိုတာမရှိသေးပါဘူးရှင်။